ဆီးရီးယားရှေ့မြောက်ပိုင်းမှာတူရကီရဲ့စစ်ရေးကျူးကျော်သိမ်းပိုက်မှုတွေကျယ်ပြန့်လာတာနဲ့အတူဒေသခံတွေဟာထရက်ကားလေယာဉ်သုံးကားမော်တော်ဆိုင်ကယ်စတာတွေနဲ့ဘေးလွေရာကိုအသေးအံထွက်ပြေးနေကြရတာကြောင့်ဒေသရင်းဒုက္ခသည်တွေနဲ့ပြည်လာနေသလိုလူသားချင်းစာနာမှုဆိုင်ရာစိုးရိမ်စရာလည်းတိုးလာနေပါတယ်။တချိန်ကအမေရိကန်ထောက်ပံ့ပေးခဲ့တဲ့ cuts တတ်တွေကိုနေဆက်ဒေသကနေရှင်းထုတ်ဖို့တူရကီကမြေပြင်ရောဝေဟင်ပါသုံးပြီးတိုက်ခိုက်နေတာကြောင့်ဒေသရင်းသိမ်းနဲ့ချီတဲ့ဒေသခံတွေအတွက်အနယ်ဖြစ်လာမှာကိုနိုင်ငံတကာနဲ့ဒေတာရင်းအကူအညီပေးရေးအဖွဲ့တွေကစိုးရိမ်နေကြတာပါ။ဂျော်ဒန်နိုင်ငံ MN မြို့ကနေပြီးတော့ VOA သတင်းတောက် Dale Gifflet ကပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ဆီးရီးယားအရှေ့မြောက်ဒေတာကိုတူရကီကအပြင်းထန်တိုက်ခိုက်လာတာကြောင့်အဲ့ဒီမှာနေထိုင်ကြတဲ့ Kurds တွေ၊ Syrian Kurds တွေနဲ့ရေစတီဒေတာကန်တွေဟာအရင်တစ်ခါတုန်းကလိုပဲသူတို့ရဲ့ပစ္စည်းလေးတွေကို plastic egg လေးတွေနဲ့ထည့်တနိုင်တပိုင်းထမ်းပို့ပြီးခြေချင်းထွက်ပြေးသူကပြေးထရက်ကားတွေမော်တော်ဆိုင်ကယ်တွေရဲရသလောက်ထည့်ပြီးပြေးသူကပြေးနေဝရုံးသုံးကားဖြစ်နေကြပါတယ်လမ်းတွေဟာလည်းထွက်ပြေးလာတဲ့မိသားစုရာပေါင်းများစွာနဲ့ပြည့်ကျန်နေပြီးလုံခြုံမှုရှိဖို့အတွက်သူတို့ကိုယ်တိုင်ဘယ်ကိုသွားရမှန်းမသိဘူးလို့ပြောနေကြတာပါတူရကီရဲ့ထိုးစစ်စတင်လာတဲ့အတွက်ဆီးရီးယားအရှေ့မြောက်ပိုင်းဒေသမှာအရင်က IS စစ်သွေးကြွတွေရဲ့ရင်ဆက်မှုကိုခံရပြီးခဏခဏအိုးအိမ်ရွှေ့ပြောင်းခဲ့ကြရတဲ့ဒေသကနှစ်သန်းလောက်ရဲ့လူနေမှုဘဝတွေအတွက်အထူးဆိုရင်ကြောင့် IRC နိုင်ငံတကာကြက်ချင်နေအဖွဲ့ကစစ်တပ်ရင်းနေမှာပဲကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်။အီရတ်နိုင်ငံမြောက်ပိုင်းမှာ IS စစ်သွေးကြော်ရဲ့တိုက်ခိုက်မှုတွေကြောင့်အိုးအိမ်ပြောင်းရွှေ့နေထိုင်ကြတဲ့အီရတ်တွေကိုအကူအညီပေးတဲ့ Christian Aid Program ခရစ်ယာန်အကူအညီပေးရေးအစီအစဉ်တွေလှုပ်ဆောင်နေတဲ့ Dohawk ဒေသက Catholic ဘုန်းတော်ကြီး Emmanuel Yokhana ကတော့ဆီးရီးယားအရှေ့မြောက်ပိုင်းကဒုက္ခသည်တွေဟာအနာကအီရတ်နိုင်ငံတဲကိုစိတ်ဝင်လာမယ်လို့သူမျှော်လင့်ထားကြောင်း VOA ကိုပြောပါတယ
်ဆီးရီးယားတနိုင်ငံလုံးမှာဒီအရှေ့မြောက်ဒေသဟာနှစ်ပေါင်းများစွာအတည်ငြိမ်ဆုံးနဲ့အငြင်းချမ်းဆုံးဒေသပါစိတ်ကောင်းစရာပြောရရင်ကံအကြောင်းမလာတော့လဲအဆိုးဆုံးကိုမျှော်လင့်နေရပါတယ်အီရတ်ဘက်ကတော့အပြစ်မဲ့တဲ့ရပ်သားတွေအတွက်ဒီနေဆက်တွေကိုဖွင့်ပေးထားမှာတည်ကြပါတယ်ကျွန်တော်တို့ကတော့ဒုက္ခသည်တွေအလုံးအရင်းနဲ့ဝင်လာလိမ့်မယ်လို့မျှော်လင့်ထားတာပ
ါ။ Father Yokhana နဲ့တခြားလူသားချင်းစာနာမှုအကူအညီပေးသူတွေကတော့တူရကီသမ္မတ Recep Tayyip Erdogan ပြောတယ်တူရကီနေဆက်တစ်လျှောက်ကဘေးကင်းဆုံးဆိုတာအတွက်တန်တဲ့ဝင်နေတယ်လို့ဝေလဲဝေဖန်နေကြပါတယ်။သူကအဲ့ဒီနေဆက်တစ်လျှောက်က Cuts တွေ Korean တွေနဲ့ရေစတီတွေကိုမောင်းထုတ်ပြီး Syria တခြားနေရာတွေက Sunni Muslim နှစ်သန်းလောက်ကိုသွင်းဖို့အတွက်စီစဉ်နေတယ်လို့လည်းပြောပါတယ်။
Erdogan this time targeting all the people Erdogan ha ditchi ma ro a cha mae tama ri ga lwae yin tacha lu ri a long ko uti lou saung bon ya ba de de ka ro le da ha lu myo ba da lu yi a ni tha pyaung le bo lou de mo ba ra ta khu ba
de chain ne ma be iran nai ngan abul data ga cuts data san ya a su ya ga ro a khu lo turkey ye tho sit chaung thwat pye la du ri a long ko လက်ခံပြီးနေရချထားပေးဖို့လုံနိုင်စွမ်းသူတို့မှမရှိဘူးလို့ပြောပါတယ်။ဒီသတင်းပတ်တဲ့အထိအမေရိကန်ဘက်ကအထောက်ပံ့ပေးထားတဲ့ Cuts ဦးဆောင်တဲ့ Syrian Democratic တပ်ဦး SDF တပ်ဖွဲ့တွေကတော့ Syria အရှေ့မြောက်ပိုင်းနေဆက်ဒေသတွေမှာလူသားချင်းစာနာမှုကတ်စိုက်လာနိုင်ခြေရှိတဲ့အတွက်အကူအညီတွေပေးချဖို့နိုင်ငံတကာအသိုင်းအဝိုင်းကိုပန်ကြားခဲ့ပါတယ်။